မျိုးကို stock ဖုံးမှာအောက်တိုဘာလ3ရက်နေ့က2006ခုနှစ်အတွက်ယူပဗေဒဆိုင်ရာနိုဘယ်ဆုရတဲ့သူရဲ့နာမည်စင်းကိုကြေညာပါတယ်အမေရိကန်နိုင်ငံက John Meter နဲ့ George Smoot တို့ရပါတယ်တဲ့နိုဘယ်ဆုရွေးချယ်ရေးအဖွဲ့ကြီးကသူတို့နှစ်ယောက်ရဲ့စူးစမ်းလေ့လာချက်တွေဟာခေတ်သစ် Cosmology လို့ခေါ်တဲ့စัจ java လာဗေဒဘာသာရပ်ကိုတိကျတဲ့သိပ္ပံပညာရပ်တစ်ခုဖြစ်တိုးတက်လာအောင်လှုပ်ဆောင်ရမှာအဓိကအခန်းကဏ္ဍကနေပါနေပါတယ်လို့ပြောသွားပါတယ်။ဒါကြောင့်ဒီလိုပြောသွားရင်ဆိုတော့အနောက်အယ်လီနိုယ်တက္ကသိုလ်ကယူပဗေဒပါမောက္ခဒေါက်တာဦးရန်နိုင်လင်ကိုမေးကြည့်ပါတယ်
။ဒီနှစ်နိုဘယ်ပရိုက်ပေးတဲ့ကိစ္စမှာဘာကြောင့်ပေးတယ်ဆိုတာကအတော်လေးစိတ်ဝင်စားစရာကောင်းတော့ပေါ့လေ။လူတိုင်းလူတိုင်းအနေနဲ့စိုက်တာပေါ့။ဘာဖြစ်လဲဆိုတော့တော်တော်လေးလေးနေတဲ့အကြောင်းအရာဖြစ်တယ်လေ။စัจ java လာနဲ့စိုက်တာဟုတ်ဒီအလုံးဆက်ကြလာတယ်မှာအခုမြင်နေရတဲ့ကျယ်ရီနက်ခါရီအကုန်လုံးအလုံးဟာတစုတဲ့တနေရာတဲ့အနေပြီးတော့ပေါက်ကွင်းပြီးတော့ကြီးလာကြရတာပေါ့လေအဲ့ဒါကိုထောက်ထားအနေနဲ့ကြည့်တော့ဟာဘာအနေကြည့်ရလဲဆိုတော့ဒီပေါက်ကွဲတဲ့အခါမှာရောင်ချီဖွက်ခဲ့တဲ့ဟာတွေဟာဘယ်ဘက်ရက်ကွက်ပဲကြည့်ကြည့်ရတူတူပဲလို့ထင်တာပေါ့ဒါပေမဲ့တကယ်တကယ်ပြန်ကြည့်လိုက်တဲ့အခါကျတော့တူတူမဟုတ်ဘူးအဲ့ဒီတနေရာနဲ့တနေရာမတူတဲ့ကိစ္စကြောင့်ပို့ပြီးတော့အားရကြကောင်းတာကတကယ်လို့ဒါတူးနေခဲ့လို့ရှိရဲ့ဒီစัจ java လာကြီးဟာနေရီကပါးရီကျယ်ရီလာရီဘာမှရှိမှာမဟုတ်ဘူးအကုန်လုံးကတူးနေမှာပဲနောက်ပြီးတော့အဲ့ဒါမကြည့်ဘူးဆိုတော့ဟာလူတွေလည်းမရှိဘူးပေါ့အခုလူတွေဖြစ်လာနိုင်နေကျယ်ရီနှက်ခတ်တွေမတူဘူးကပါးတွေမတူဘူးဆိုတာကိုကအဲ့ဒီရောင်ကြီးကိုကြည့်တဲ့အခါမှာနေရာတိုင်းနေရာတိုင်းတနေရာတနေရာနည်းနည်းလေးစီကွာတယ်ဆိုတာကိုပြောတာနဲ့တူတူပဲ
သိပ္ပံဆိုင်ရာစူးစမ်းလေ့လာချက်တွေမှာပထမ theory လို့ခေါ်တဲ့အယူအဆတစ်ခုရှိလာပြီဆိုရင်ဒါကိုဟုတ်တယ်မဟုတ်ဘူးတက်ပြီးပြနိုင်မှုကသိကိုအရေးကြီးပါတယ် big bang လို့ခေါ်တဲ့စัจ java လာကြီးစပေါ်လာဖို့ပောက်ကွဲမှုကြီးတစ်ခုရှိခဲ့တယ်ဆိုတော့ငကငွေနန်းနဲ့ကျယ်တွေရဲ့စဖြစ်ပုံကိုအယူအဆတစ်ခုအနေနဲ့သိပ္ပံပညာရှင်တွေလက်ခံထားပေမဲ့လက်တွေ့ပြနိုင်မှုစူးစမ်းကြရပါတယ်အခုဒီအယူအဆမှန်လဲဆိုတာကိုတိတိကျကျလက်တွေ့တိုင်းထွာပြနိုင်ခဲ့ပါပြီ
NASA ရဲ့အခွဲတစ်ခုဖြစ်တဲ့ Goddard Space Flight Center ဒေါက်တာ John Mathers နဲ့ California ပြည်နယ်တက္ကသိုလ် Berkeley ကပါမောက္ခ Professor Smoot တို့ကစัจ java လာယူပဗေဒနဲ့စိုက်နာကိုနှစ်ပေါင်းမြောက်ကြာစွာလုပ်ခဲ့ပါတယ်အဲဒီလုပ်ခဲ့တဲ့ယူပဗေဒစမ်းသပ်မှုတစ်ခုကိုဂျိုဒုထဲမှာ1989ခုနှစ်ကလွတ်ပြီးတော့တိုင်းတာနိုင်ပါတယ်အဲဒီတိုင်းတာနိုင်တဲ့ဟာဒီစัจ java လာယူပဗေဒမှာနောက်ဆုံးလုပ်ထားတဲ့ theory ကိုအတိအကျတိုင်းတာနိုင်တဲ့အတွက်သူတို့ကိုဒီယူပဗေဒ Nobel Prize ကိုပေးတာပ
ါ NASA အဖွဲ့ကသူတည်တည်ဝန်ထမ်းတဦးဖြစ်တဲ့ဒေါက်တာပရိသာတင်ပါဘာတွေကိုတိုင်းတာခဲ့ပါလဲဘာကြောင့်ဒီလိုတိုင်းတာမှုတွေလုပ်ခဲ့ရလဲဆိုတာကိုဆက်ပြီးမေးကြည့်ပါတယ
်စัจ java လာကြီးကလွန်ခဲ့တဲ့နှစ်တန်ပေါင်း10,000-15,000လောက်ကတော့ဖြစ်ခဲ့တယ်ဆိုတဲ့ဟာကိုသူတို့စာတွေးထုတ်ထားတယ်ဒါပေမဲ့ဘယ်သူမှလက်တွေ့မပြနိုင်ဘူး1950-60လောက်ပတ်ဝန်းကျင်မှာ Hubble ဆိုတဲ့ယူဝဗေဒပညာရှင်တယောက်ကပြောင်းစင်တိုင်းတဲ့ကရိယာလေးတစ်ခုနဲ့ဒီကျယ်ရီလာတွေရဲ့အလင်းရောင်ကိုသူကလှမ်းပြီးတိုင်းတယ်တိုင်းတဲ့အခါကျတော့ဒီကျယ်ရီလာတွေတိုင်းတဲ့ရောင်စင်လေးကိုကြည့်လိုက်တဲ့ကားချက်ကလေးကတနေရာထဲမှာရှိရမယ်ဆိုတာသူကပါလဲဆိုလို့ချင်းအနီရောင်ရောင်စင်ဘက်ကိုသူကပြောင်းသွားတယ်သူကမူလနေရာနေပြီးအပြာရောင်ရောင်စင်ဘက်ကိုပြောင်းသွားလို့ချင်းကျယ်ရီလာတွေကကိုယ့်ဘက်ကိုကြောက်လာနေတာစัจ java လာတစ်ခုလုံးကိုသူလှမ်းပြီးတိုင်းတယ်ဆိုလို့ချင်းရှိသမျှကျယ်ရီဘယ်ဟာဝဲတိုင်းတယ်အကုန်လုံးကအနီရောင်ဘက်ကိုပြောင်းနေတာတွေ့ရတယ်၍နေတာတွေ့ရတဲ့အတွက်ပါလဲဆိုလို့ချင်းစัจ java လာကြီးဟာပောက်ကွဲသွားတယ်တစ်ချိန်ကပောက်ကွဲသွားပြီးတဲ့အခါကျရင်ဟင်းလင်းတင်ထဲမှာရှိသမျှရုပ်ဝတ္ထုမှန်သမျှတဏျာနဲ့တဏျာလွင့်ဆင်ပြီးတော့ဘုံပေါက်ကွဲတယ်လို့ပေါ့နော်ပစ္စည်းတွေကွဲပြီးထွက်သွားတယ်အဝေးယူအခုအထိလည်းထွက်တုံးပဲဒါပေမဲ့အတိအကျမတွေ့နိုင်သေးဘူးပေါ့နော
်ဒီလိုပေါက်ကွဲပြန့်လွင့်နေဆိုတာကိုသိပြီးတဲ့နောက်မှာသိပ္ပံပညာရှင်အဆက်ဆက်ဘလို့ဆက်စ조사ပြီးတက်တည်ထူဖို့လောက်ကြတယ်ဆိုတာကိုလည်းဒေါက်တာပရိသာကပဲဆက်ပြီးရှင်းပြပါဗျာ
1964ခုနှစ်မှာဒီ AT&T Bell Lab က Wilson နဲ့ Penzias ဆိုတဲ့ယူပဗေဒပညာရှင်နှစ်ယောက်က Microwave Flying Set ကလေးတစ်ခုသူတို့ထွင်ပြီးတော့တိုင်းနေတယ်တိုင်းနေတဲ့အချိန်မှာသူ့ရဲ့အနောက်က Background ကနေပြီးတော့ Microwave နောက် Flying တစ်မျိုးကဝင်နေတယ်အဲ့တော့သူတို့ကဘယ်ကဝင်လဲဆိုတော့သိချင်တဲ့အတွက်ရှိသမျှတစ်ခန်းလုံးမှာရှိတဲ့ set တွေကိုအကုန်လုံးယက်လိုက်ယက်ပြီးတဲ့အခါကျတော့သူတို့ Microwave Flying Set ကလေးကိုဖြန့်ချိလိုက်တဲ့အခါကျတော့ဘယ်လိုအချိန်မဲတိုင်းတိုင်းဘယ်နေရာမှာပဲတိုင်းတိုင်းဘယ်နေရာသွားတိုင်းတိုင်းဒီဟာလေးကရှိနေတယ်1989ခုနှစ်ရောက်တဲ့အတိမိုက်ခရိုဝေ့ဖ်လိုင်းလေးကရှိနေတဲ့ဟာကိုတိုင်းလို့ရတယ်။ဒါပေမဲ့အတိအကျလိုင်းလေးကပြောင်းနေတယ်။နည်းနည်းလေးရွေ့နေတယ်။အများအားအတိအကျမရှိဘူးဆိုတဲ့ဟာကို တိုင်းလို့ရလို့ရှိရင်တော့ဒီလွန်ခဲ့တဲ့နှစ်တန်း 10,000-15,000 လောက်ကပောက်ကွဲမှုကြီးရရလိုက်ရဲ့ဒီရောင်ကြီးတွေဖြစ်နိုင်တယ်ဆိုတဲ့ဟာကိုပြောနိုင်မယ်ပေါ့နော်အဲ့ဒါကိုပြောနိုင်ဖို့အတွက်ကြတော့ကဘာပေါ်မှာတိုင်းလို့မရဘူးဒါကစုညံတန်းတွေအများများနေလို့အဲ့တော့ကဘာလေတုအပြင်ထပ်ပြီးတော့ဂျိုတုပေါ်မှာဒီ Professor Smooth နဲ့ Dr. Meha တို့ကအဲ့ဒီဟာကိုတိုင်းနိုင်ပါတယ်1989ခုနှစ်မှာအတိအကျဖြစ်တဲ့အတွက်တကယ်ရလဒ်ကြီးတစ်ခုလွယ်ဆိုတတ်မှတ်ပြီးတော့မှ Nobel Prize ပေးတာပ
ါဆက်ကြဝလာတွေက Microwave Background Radiation လို့ခေါ်တဲ့မျက်စိနဲ့မမြင်နိုင်တဲ့နောက်ခံရောင်ကြီးဖြာထွက်မှုဟာတသားလည်းမရှိတာဘူးဒီသိပ္ပံပညာရှင်နှစ်ယောက်တိတိကျကျတက်စီကြံ့နိုင်ပြီဆိုတဲ့သတင်းကောင်းပါရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဆုံးသတ်လိုက်ရစီရှင်နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်ပါ